Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်း2019ခုနှစ်အောက်တိုဘာလ8ရက်တနင်္ဂနွေနေ့ညနေ6:00-9:00အစီအစဉ်တွေကို9.19.25 MHz တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှားဖောင်ပါ။ဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျွန်မတင်ကြီးထိုက်ပါ။အမေရိကန်ပြည်ထောင်စုပြည်내တချို့ကိုဒီကနေ့အပူပိုင်းမုန်တိုင်းနှိပ်ဝင်ရောက်တိုက်ခတ်နေပါပြီ။စပိန်နိုင်ငံကနေခွဲထွက်ရေးကြိုးပမ်းနေတဲ့ကာတာလိုနီးယားဒေသမှာတော့ဒီကနေ့ဆန္ဒပြနေကြပါသေး။မြောက်ကိုရီးယားခေါင်းဆောင်ကညီမဖြစ်သူကိုပါတီရဲ့ဗဟိုနိုင်ငံရေးဦးဆောင်အဖွဲ့အရင်အဖွဲ့ဝင်အဖြစ်ထည့်သွင်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။နောက်ဆုံးရသတင်းတွေနားဆင်ပြီးမှတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာကာလဝင်ယောဂပြန်ပွားမသွားအောင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ဆောင်ရွက်ခြင်းနဲ့အတူနားဆင်ရမှာက
Crime Against Humanity ပေါ့လူသားမျိုးနွယ်စုပေါ့ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်ဆိုတော့နောက်တစ်ခါကျွန်တော်တို့တိုင်းပြည်တစ်ပြည်လုံးက Racist တကယ်ကိုလူမျိုးခေါ်ကြတဲ့လူတွေအစင်တန်းမရှိတဲ့အကျံဖက်သမားတွေလို့အဲဒီလိုမျိုးသူတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေကိုကျွန်တော်တို့မေးကြတာ
ရှင်နေကြီးဦးတိန်တန်ဦးပြောသွားတာပါပြည်စုံကိုတရင်နဲ့ပြီးမှနားဆင်ကြရပါမယ်ဒါအပြင်ကမ္ဘောဒီးယားရဲ့လက်ရှိနိုင်ငံရေးနဲ့အတိုက်ခံတွေရဲ့အကြက်တဲ့အခြေအနေတွေကိုနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ရီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုမစ္စစ်ဆီပီနဲ့အဲလာဘားမားပြည်နယ်တို့ကိုလေတိုင်နှုန်းတနာရီကီလိုမီတာ130နှုန်းရှိတဲ့အပူပိုင်းမုန်တိုင်းနှိပ်ဒီကနေ့တနင်္ဂနွေနေ့မှာဝင်ရောက်လာနေတယ်လို့အမျိုးသားဟာရီကိန်းစောင့်ကြည့်ရေးစင်တာကပြောဆိုပါတယ်။ခန့်မှန်များအပြော့သွားမယ်လို့မိုးစလပညာရှင်တွေကတော့ခန့်မှန်ထားပါတယ်။ဟာရီကိန်းမုန်တိုင်းအဖြစ်နဲ့မနေ့စနေနေ့ကလူးဝီစီယားနာကမ်ယိုဒန်မစ္စစ်ဆီပီမြို့ဝအနီးနဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့မစ္စစ်ဆီပီပြည်နယ်ဘီလိုစီတို့အနီးမှာနှစ်ချိန်တိုင်ဝင်ရောက်ခဲ့ပြီးလည်းဖြစ်ပါတယ်။မနေ့ဖြန်တနင်္လာနေ့မှာတော့အမေရိကန်ပြည်ထောင်စုတောင်ပိုင်းတကျော်တင်နစီဘယ်လီနဲ့တင်နစီဘယ်လီတို့ဘက်ကိုရွေချားသွားမယ်လို့အမေရိကန်မြို့သားဟာရီကိန်းစောင့်ကြည့်စင်တာကပြောဆိုထားပါတယ်။2005ခုနှစ်တုန်းကကက်ထရီနာမုန်တိုင်းကြောင့်ရေကြီးမှုနဲ့ကြုံခဲ့ရတဲ့နယူးအော်လန်းပြည်နယ်မှာတော့ဟာရီကိန်းနဲ့အပူပိုင်းမုန်တိုင်းသတိပေးချက်တွေကနေကင်းလွတ်သွားပါပြီ။လူးဝီစီယားနာကမ်ယိုဒန်းကနေစိတ်ဘာနတ်Paris, New Orleans အရှိတ်ပိုင်းတို့ကဒေသခံတွေကိုတော့မုန်တိုင်းပြီးဆိုရင်ချက်နဲ့ဘေးလွတ်ရာပြောင်းရွှေ့ဖို့တောက်ကြနေတော့ငါညွှန်ကြားချပါတယ်။မုန်တိုင်းဒီရေကိုဗစ်ကြီးရောက်ရှိလာမယ်လို့ခမန်းချက်နဲ့အတူအမေရိကန်ပင်လယ်ကွေ့ကမ်းရိုးတန်းကအဓိကသင်္ဘောစိတ်ကြီးတွေလည်းမနေ့စနေနေ့ကပိတ်ထားခဲ့ပါတယ်။လူးဝီစီယားနာမစ္စစ်ဆီပီနဲ့အဲလာဘားမားတို့မှာတော့ပြည်နယ်အရေးပေါ်အခြေအနေကြီးညာထားပါတယ်ရှင်
။စပိန်နိုင်ငံကနေခွဲထွက်ဖို့အတွက်ကာတလန်ဆိုရကတွန်းအားပေးနေတာကိုကန့်ကွက်တဲ့အနေနဲ့ကာတလိုနီးယားဒေသခံတွေဟာဘာစလိုနာမြို့မှာဒီကနေ့တနင်္ဂနွေနေ့မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ကျွန်တော်တို့အနေနဲ့နှုတ်ဆက်နေကြတာအတော်လေးကြာသွားခဲ့ပြီဖြစ်တယ်လို့ဆန္ဒပြတဲ့သူတဦးကပြည်သူ့သတင်းအေဂျင်စီကိုပြောပါရယ်ဒီလူလူစုဝေးမှုကြီးကိုတော့ဆန္ဒခံယူပွဲလုပ်ပြီးတပတ်ကြာမှပြုလုပ်ခဲ့တာဖြစ်ပါရယ်အဲ့ဒီလူလူဆန္ဒခံယူပွဲအတွင်းစပိန်ဆိုဒီလူလူဆန္ဒခံယူပွဲကိုတော့စပိန်အစိုးရကတရားမဝင်ဘူးလို့ကြေညာထားတာဖြစ်ပါရယ်ဒီဆန္ဒခံယူပွဲအတွင်းမှာမဲပေးသူ90ရာခိုင်နှုန်းကစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးအဖြစ်ကြေညာဖို့မဲပေးခဲ့ကြတာဖြစ်ပေမဲ့မဲပေးနိုင်တဲ့သူဦးရေရဲ့ထက်ဝက်တောင်မပြည့်ခဲ့ဘူးလို့ဆိုပါရယ်လူလူစစ်တမ်းနေမှာတော့ကာတလန်ဒေသခံအများပြားဟာလွတ်လပ်ရေးကြေညာပြီးခွဲထွက်တာထက်စပိန်နိုင်ငံထဲမှာပဲဆက်ပြီးတော့ရှိကြမှုရတယ်လို့ဖော်ပြနေပါတယ်။ဆန္ဒပြတဲ့သူတွေဟာဘာစလိုနာမြို့ကအကီနာဝါရင်းမြစ်မှာစုဝေးခဲ့ကြပြီးတော့စပိန်နိုင်ငံတော်ဒီအတွန်းရှိပါစေဆိုတဲ့သတင်းတွေကိုတည်ဆိုခဲ့ကြပါတယ်။ကာတလန်ဒေသခေါင်းဆောင်တွေကတော့စပိန်အစိုးရနဲ့ဆွေးနွေးညှိနှိုင်းဖို့တောင်းဆိုထားပါတယ်။စပိန်ဝန်ကြီးချုပ်မာရီယာနိုရာဟွိုက်ကတော့ကတ္တလန်ဒေသအနေနဲ့လွတ်လပ်ရေးကိုချိန်ညားမယ်ဆိုရင်သူ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာကိုသုံးပြီးတော့ကတ္တလိုနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြန်ယူသိမ်းနိုင်တယ်ပွဲရှိတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုလတ်စ်ဗေဂတ်မြို့ကလူ58ဦးသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဂိတဖျော်ဖြေပွဲပစ်ခတ်မှုကြောင့်တုံလုံ6ချားခဲ့ရတဲ့ဒေသခံတွေလာရောက်လည်ပတ်ကြသူတွေနဲ့အတူရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒုတိယသမ္မတမိုက်ပန်စ်မနေ့စနေနေ့ကလတ်စ်ဗေဂတ်ကိုရောက်ရှိသွားပါတယ်အမေရိကန်ခေတ်သစ်သမိုင်းမှာအသေးအပြောက်အများဆုံးလူစုလူဝေးတွင်ပြစ်ခတ်ခံရမှုအတွေ့တည်ဆုံးခဲ့ကြသူတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့စုဝေးရောက်ရှိနေတဲ့လူတို့ကိုလည်းဒုတိယသမ္မတကမိန့်ခွန်းပြောခဲ့ပါတယ်။ဇနီးဖြစ်သူလည်းဒုတိယသမ္မတနဲ့အတူလိုက်ပါသွားတာဖြစ်ပါတယ်။ကျွန်တော်တို့အတူတကွရှိနေကြတယ်လို့ဒုတိယသမ္မတကလူတို့ကိုပြောဆိုခဲ့ပြီး အခင်းဖြစ်ချိန်မှာကိုယ့်ရဲ့လုံခြုံရေးကိုဂရုမထားဘဲဆောင်ရွက်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တွေအရေးပေါ်ဝန်ထမ်းတွေကိုလည်းဒုတိယသမ္မတကချီးမွမ်းပြောဆိုခဲ့ပါတယ်။ဂီတပြောပြပွဲကိုလာရောက်ကြတဲ့လူစုတွင်တနက်နေ့ပြစ်ခတ်ခဲ့သူကအသက်64နှစ်အရွယ်စတီဖန်ပက်တော့ဆိုသူဖြစ်ပြီးသူ့ကိုယ်သူလည်းတက်တည်သွားတယ်လို့အာဏာပိုင်တို့ကပြောဆိုထားပါတယ်။ပြက်ခတ်မှုဖြစ်ပွားခဲ့တဲ့နေရာကနေပစ္စည်းတွေကိုလည်းပြည်တော်စုဝန်ထမ်းတွေစတင်ရှင်းလင်းနေပြီးနောက်တည်င်းပတ်အတွင်းမှာပိုင်ရှင်တွေထံကိုဆက်ပြီးတော့အနှံမယ်လို့လည်းပြောဆိုထားပါတယ်။တနတ်သမားဘက်တော့ဘာကြောင့်အခုလိုပြစ်ခတ်ခဲ့ရသလဲဆိုတာကိုသိရဖို့အတွက်တော့အာဏာပိုင်တို့ဆက်လက်စုံစမ်းနေကြဆဲဖြစ်ပါတယ်ရှင်
။အမေရိကန်ပြည်တော်စုက UH 60 Black Hawk အမျိုးအစားရဟတ်ယာဉ်အစင်းကိုအာဖဂန်လေတပ်ကိုတရားဝင်လွှဲပြောင်းပေးလိုက်ပါတယ်။တာလီဘန်တွေကိုပြန်တံပြန်ထိုးစစ်ဆင်တဲ့စစ်စင်ရေးတွေအာဖဂန်လေတပ်ရဲ့ဆောင်းရီကိုမြင့်တင်ဆောင်ရွက်ဖို့အစီအစဉ်အစိပ်ပိုင်းတည့်ရအနေနဲ့အခုလိုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကိုစီးရီးယားရေးယူဆောင်ရွက်ခဲ့တာနေ့နေ့က19ရက်ပြည့်ခဲ့တဲ့တချိန်ထဲမှာပဲအာဖဂန်နိုင်ငံတောင်ပိုင်းကကန်ဒါဟာမြို့လေရင်ကွင်းမှာဒီဟတ်ရဲနှစင်းကိုတရားဝင်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အာဖဂန်သမ္မတအက်ရှရက်ဂါနီကဒီဟတ်ရဲအသစ်နှစင်းကိုလက်ခံယူခဲ့ပြီးတော့ဒီနေ့ဟာသမိုင်းဝင်နေ့ဖြစ်ကြောင်းဒီခန်းနာကိုတုံးချပြီးတော့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့တာလီဘန်တွေကိုတိုက်တွန်းသွားမှာဖြစ်တယ်လို့ပြောပါတယ်။အာဖဂန်စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့အင်အားဟာကြီးထွားလာနေတာကြောင့်တာလီဘန်အနေနဲ့အာဖဂန်လုံခြုံရေးတပ်တွေကိုအနိုင်တိုက်မယ်လို့ထင်နေမယ်ဆိုရင်တော့ဒီယူဆကိုဆွတ်လွတ်ဖို့လိုအပ်တယ်လို့သမ္မတဂါနီကပြောပါတယ်။စစ်ပွဲကိုရပ်တန့်ပြီးတွေးတဲ့တန်ယုံမှုတွေကိုအဆုံးသတ်လိုက်ပါတာလီဘန်တွေအတွက်ရှေ့ဆက်ရှောက်နိုင်မဲ့နီလန်ကတော့နိုင်ငံရေးအရဆေးဆက်ညှိနှိုင်းအဖြစ်ရှာဖို့ပဲဖြစ်တယ်လို့အာဖဂန်သမ္မတအက်စရဂါနီကပြောပါတယ်အာဖဂန်မှာရှိတဲ့နေရိုးတပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးနီကောဆန်ကလည်းတာလီဘန်တွေအနေနဲ့စစ်ပွဲတွေမှာအနိုင်မရနိုင်ဘူးလို့သမ္မတဂါနီပြောတာကိုထောက်ခံပြီးတော့ပြောကြားသွားခဲ့ပါတယ်ခင်ဗျာ
You American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအီမြန်မာပိုင်းအစီအစဉ်ရဲ့တင်းကနေညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါလေရှင်ကနနိုင်ငံမြို့တော်အက်ခရာမြို့စုံအနောက်မြောက်ဖက်ပိုင်းလီဂွန်အနီးအော်တိုမက်ဂျန်ရှင်မှာဓာတ်ငွေပောက်ကွဲတာကြောင့်အနည်းဆုံး6ဦးသေဆုံးပြီး35ဦးကျော်ဒဏ်ရာရတယ်လို့အမျိုးသားမိသက်ဌာနကပြောပါတယ်။ဒေသစံတော်ချင်းစနေနေ့ညနေ9နာရီခွဲလောက်မှာတဘာဝဓာတ်ငွေဆိုင်ပောက်ကွဲမှုဖြစ်ပြီးမီးလုံးကြီးတွေမိုးပေါ်ကိုတက်လာတာပါ။ပောက်ကွဲတဲ့အတန်ကိုလည်းတစ်မျိုးလုံးကကြားခဲ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။တေဆုံရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြေကွဲရပါကြောင်းထိခိုက်ထဏ်ရာရသူတွေအမြန်ဆုံးပြန်လည်ကျန်းမာကြပါစေကြောင်းဂါနာသမ္မတနာနာအော်ကူဖိုအော်ဒိုကတွစ်တာလူမှုကွန်ရက်မှာရေးသားပါတယ်။အခင်းဖြစ်တဲ့နေရာကိုဒုတိယသမ္မတကိုလည်းဒီကနေ့တနင်္ဂနွေနေ့မှာဆေးလွတ်ထားတဲ့အကြောင်းပြောဆိုပြီးဒီလိုမတော်တဆမှုမျိုးနောက်တစ်ချိန်ထပ်မဖြစ်စေဖို့အာမခံပါတယ်လို့လည်းသမ္မတကထပ်လောင်းပြောဆိုထားပါတယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့ကသဘာဝသမိုင်းပြတိုင်နာမှာစနေနေ့ကလမ်းသွားလမ်းလာတွေကိုကားစင်းကဝင်တိုက်ခဲ့လို့လူတော်များများဒဏ်ရာရသွားခဲ့တဲ့ဖြစ်ရပ်ကိုအကြမ်းဖက်တိုက်ခိုက်မှုမဟုတ်ဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပယ်ချလိုက်ပါတယ်ဒီကိစ္စကိုရင်သွားလာမှုဆန်ရကိစ္စရဲ့အဖြစ်သာစုံစမ်းစစ်ဆေးနေပြီးတော့အကြမ်းဖက်သမားတွေနဲ့ဆက်နွယ်တဲ့ဖြစ်ရပ်မဟုတ်ဘူးလို့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့လူတအုပ်ကိုဖမ်းဆီးထားပြီးဘာကြောင့်အခုလိုဖြစ်ခဲ့လဲဆိုတာကိုတော့စုံစမ်းစစ်ဆေးနေရဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ကားနဲ့ဝင်တိုက်မှုကြောင့်လူ7ဦးဒဏ်ရာရခဲ့ပြီးအဲ့ဒီတော့ကိုဦးကတော့ဆေးရုံတင်ထားပါတယ်ဗြိတိန်နိုင်ငံမှာအခုနှစ်တွင်ကားနဲ့တိုက်မှု၃ခုပါဝင်လူတွေတေလောက်တဲ့တိုက်ခိုက်မှု၅ခုဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးသတိပေးချက်အဆင့်ကိုဒုတိယအမြင့်ဆုံးအဆင့်အထိတိုးမြှင့်ထားပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံရဲ့အာဏာကိုအဓိကချုပ်ကင်ထားတဲ့ဗဟိုနိုင်ငံရေးဦးဆောင်အဖွဲ့မှာအရန်အဖွဲ့ဝင်တဦးအဖြစ်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကညီမဖြစ်သူကိုထည့်သွင်းလိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကြီးမှုတဲ့ပါတီရဲ့ဗဟိုနိုင်ငံရေးဦးဆောင်အဖွဲ့မှာအရန်အဖွဲ့ဝင်အဖြစ်ညီမဖြစ်သူကင်ယိုဂျွန်းကိုထည့်သွင်းကြောင်းဩစာကြီးတဲ့ဗဟိုကော်မတီအစည်းအဝေးအတွင်းမှာပြောဆိုသွားတာဖြစ်ပါတယ်။ဂျွန်ဟော့ပ်စကင်တက်တို့ရဲ့ 38 North website ရဲ့မြောက်ကိုရီးယားဆိုင်ရာဂျွန်ကျင်သူမိုက်ကယ်မေဒန်ကတော့ဒီဆောင်ရွက်ချက်ဟာဆိုရင်ညီမဖြစ်သူဟာအရင်ကခံမှန်းထတာတဲ့ပို့ပြီးတော့အရေးပါနေတာကိုပြသနေတာဖြစ်တယ်လို့ကင်မီသားစုရဲ့အာနာကိုထပ်ပြီးခိုင်မာအကောင့်သွားစီတယ်လို့လည်းပြောဆိုလိုက်ပါတယ်ရှင်
ထောင်ဆရှိကဘာဖလာခြေစစ်ပွဲဥရောပဆုံးခြေစစ်ပွဲတွေကိုစနေနေ့ကကစားခဲ့ကြတာမှာပြင်သစ်ကဘူလ်ဂေးရီးယားကိုတကူကုမရှိနဲ့အနိုင်ရသွားပြီးတော့ဆွီဒင်ကလူဇမ်ဘတ်ကိုရှစ်ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်။နယ်သာလန်ကဘယ်လာရုစ်ကို၃ဂိုးတကူနဲ့အနိုင်ရသွားပါတယ်။ဒါပေမဲ့လည်းနယ်သာလန်အသင်းရဲ့ကမ္ဘာဖလာအိမ်မက်ဟာပြတ်ပြတ်သွားပြီဖြစ်တယ်လို့ နယ်သာလန်အသင်းရဲ့ကစားသမားရောဘင်ကပြောပါတယ်။တခြားပွဲစဉ်တွေမှာတော့ပေါ်တူဂီကအန်ဒိုရာကို၅ဂိုးဂိုးမရှိနဲ့နိုင်ပြီးဘယ်လ်ဂျီယမ်ကဘော့စနီးယားနဲ့ဟာဇီဂိုဗီနာကို၄ဂိုး၃ဂိုးနဲ့နိုင်ပါတယ်။အက်စ်တိုးနီးယားကဂျီဘရော့လ်တာကို၆ဂိုးဂိုးမရှိနဲ့နိုင်ပါတယ်။ဆွစ်ဇာလန်ကလည်းဟန်ဂေရီကို၅ဂိုးနဲ့နိုင်ပါတယ်။ဒါကြောင့်ဆွစ်ဇာလန်နဲ့ပေါ်တူဂီတို့ဒီအုပ စ်သွားပြီးတော့ကော့စတာရီကာတင်းဟာကမ္ဘာဖလားခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေနဲ့လက်ထပ်မှုကိုတားမြစ်ထားတာကိုဖီဆန်နဲ့အမျိုးသားတဦးကိုဘင်္ဂလားဒေ့ရှ်အစိုးရကဒီကနေ့တနင်္ဂနွေနေ့မှာရှာဖွေနေပါတယ်အသက်25နှစ်အရွယ်ရှိုးအစ်ဟူစိန်ဂျီဝဲနဲ့အသက်18နှစ်အရွယ်ရိုဟင်ဂျာအမျိုးသမီးရာဖီဇာတို့ကတော့ပြီးခဲ့တဲ့လကလက်ထပ်ပြီးကတည်းကထွက်ပြေးနေတာလို့ရဲကပြောပါတယ်ရိုဟင်ဂျာအမျိုးသမီးတဦးကိုလက်ထပ်ထားတဲ့အကြောင်းရဲကကြားသိထားပြီးသူတို့ဘယ်မှာရှိနေတယ်ဆိုတာမသိရသလိုမိဘတွေကလည်းမသိဘူးလို့ရဲက AFP သတင်းဌာနကိုပြောဆိုသွားပါတယ်ရှင်
နောက်ဆုံးရသတင်းတွေကိုမှတ်သတင်းထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာအမျိုးဘာသာအရေးအယူသီးသူတချို့ကဖျားဈေးတန်းမှာမွတ်စလင်ဈေးတွေကိုနိုင်ထက်စီးနှင်းမောင်းထုတ်နေတဲ့ကိစ္စမျိုးကြောင့်နိုင်ငံတကာမှာတိုင်းပြည်ရဲ့ဂုဏ်သိက္ခာအထူးကျဆင်းရတယ်လို့မြန်မာနိုင်ငံလူအခွင့်အရေးရှိနေတဲ့ဦးဖြစ်သူဦးသိန်းတန်းဦးကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုအိုက်ဒါဟိုပြည်နယ်ဘရီဟမ်ယန်တက်ဒိုမှာပြုလုပ်တဲ့ပြောင်းလဲနေတဲ့ကဘာပေါ်ကတရားဥပဒေစိုးမိုးမှုနဲ့ဘာသာရေး Rule of Law and Religions in a Changing World ဆိုတဲ့ဆွေးနွေးပွဲကိုတက်ရောက်စဉ်သူရင်ဆိုင်ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးဦးကျော်စန္ဒာကတွေးဆမြင်းမြန်းရမှာသူကအခုလိုစပြောခဲ့ပါတယ
်ကျွန်တော်တို့ဆွေးနွေးပွဲမှာကျွန်တော်ပါဇက်ကိုမပေးရပါဘူးဒီအလို့သဘောဆွေးနွေးတာတွေရောထမင်းဝိုင်းကော်ဖီဝိုင်းမှာရောနောက်ဒီကျွန်တော်တို့ဆွေးတင်ပြတဲ့ဒီဆမ်ပိုးစီရမ်းမှာတော့ဒါအများကြီးပြောကြပါမယ်
။သူတို့အတိအကျထောက်ပြတဲ့ချက်တွေကဘာလို့လဲဆရာ
။သူတို့ကအခုရတဲ့ရရှိတဲ့သတင်းတွေကကျွန်တော်တို့တိုင်းပြည်မှာ genocide ပေါ့လူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်။နောက်တစ်ခါအဲ့ဒီလိုရိုဟင်ဂျာတွေအပေါ်မှာကျွန်တော်တို့က crime against humanity ပေါ့လူသားမျိုးနွယ်စုပေါ့ကျူးလွန်နေရာဇဝတ်မှုတွေကျူးလွန်နေတယ်။ဆိုတော့နောက်တစ်ခါကျွန်တော်တို့တိုင်းပြည်တစ်ပြည်လုံးက racist ပေါ့တကယ်ကိုလူမျိုးခွဲခြားတဲ့လူတွေအဆင့်တန်းမရှိတဲ့အကြမ်းဖက်သမားတွေလို့အဲ့ဒါလူမျိုးသူတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေကိုကျွန်တော်တို့မေးကြတာ
ဆိုတော့ဆူဆွဲကြတော့ဟုတ်ပြီဆိုသူတို့ရဲ့ပြတဲ့အထောက်အထားကတော့နိုင်ငံတကာမီဒီယာထဲမှာပါတဲ့အချက်လက်ပဲလားသူတို့မဟုတ်တခြားဘယ်လိုအထောက်အထားတွေသူတို့ပြနိုင်မှာလဲဆရာ
သူတို့ကဒီမှာလာတဲ့ပညာရှင်တွေကတော့သူတို့ဒီကျွန်တော်တို့ Wire News ပေါ့နော်အဲ့ဒီအဓိကအပြင်ပြောရင်အဲ့လိုသတင်းမီဒီယာတွေမှာတက်တဲ့အချက်လက်တွေကြာသူတို့ပြောတာအဲ့တော့သူအဲ့ဒီဟာကိုပဲသူတို့အဓိကထားပြောတာပေါ့နော်ဟိုကျွန်တော်တို့ခြေပါချက်တွေကိုလည်းတချို့သူတို့နားမလဲဘူ
းဆရာတို့ဒီလိုနိုင်ငံတကာစာမျက်နှာမှာတက်ပြီးတော့နိုင်ငံတကာ Forum ဆိုတာတက်ပြီးတော့ဆွေးနွေးရတဲ့အခါမှာတကယ်အဖြစ်မှန်ကိုပြောဖို့အတွက်မြန်မာနိုင်ငံဘက်ကပံ့ပိုးပေးမှုဘယ်လိုဟာရလူတွေလို့ဆရာပြောကြပါလဲဆရာ
ဟိုကျွန်တော်တို့ကခုကျွန်တော်ဒီမှာရောက်တော့အဲ့ဒီစင်ပိုစီယံပြီးတဲ့အခါမှာကျွန်တော်6ရက်5ရက်နဲ့6ရက်မှာဒီမှာဆက်ပြီးတော့နယူးဇီလန်မှာကျွန်တော် United State ရဲ့ State Department နဲ့ကျွန်တော်တို့တွေ့ရတယ်တွေ့ပြီးတော့အဲ့ဒီကဒီ International Religious Freedom Affair ဟို Commission နဲ့လည်းကျွန်တော်တို့တွေ့ရတယ်ဒါသမရအခန့်ပြီးတော့ Congress ကအတည်ပြုထားတဲ့အဖွဲ့ပေါ့နော်အဲ့ဒီဟာတွေနဲ့တွေ့ရတာဆိုတော့တော်တော်အရေးကြီးတယ်ဗျအစိုးရတပိုင်းနဲ့ကျွန်တော်တို့တွေ့ရတာဗျတို့ရတာကအဲ့ဒီမှာလဲမေခွန်းနေလာတယ်။နောက်ကျွန်တော်တက်တဲ့အထက်မှာဥရောပသမဂ္ဂပါလီမန် EU ပါလီမန်ကိုယ်စားလှယ်တွေပါတယ်။ဆိုတော့သူတို့ကတော့ကျွန်တော်တို့ကအတော်အမြင်ဆောင်တယ်လို့ပြောရမှာ။အဲ့တော့အမှန်တကယ်ကတော့ကျွန်တော်တို့ကတော့အခုလာတာတော့ပညာရဆိုင်ရာဆွေးနွေးပွဲနဲ့လာတာပေါ့နော်။ကျွန်တော်တို့ဘာအထောက်အကူမှမရပါဘူး။အဲ့တော့ဒီမှာကျွန်တော်တို့လက်တွေ့တွေ့ရတာကတော့ကျွန်တော်တို့ကမီဒီယာဝေါ်ဖဲယာမှာပေါ့နော်။နိုင်ငံတော်ကျွန်တော်အများကြီးကြာရှုံးနေတယ်။သူတို့ပြောတာတွေကအောင်မဲခံတယ်။ကျွန်တော်တို့ရှင်းလို့မရနိုင်ဘူး။ဆိုတော့သူတို့ဘက်ကအခုနေရာကမှာအခြေတဝင့်ကိုနေရာတိုင်းမှာအာဏာပိုင်အတိုင်းမှာဖြစ်စေလွတ်တော်မှာဖြစ်စေတော့ဒီလိုဒီ academic ဒီပညာရှင်အတိုင်းမှာဖြစ်စေအများကြီးထိုးဖောက်ထားနေတာတို့ရတယ်ကျွန်တော်တို့ဘက်ကလို့တယောက်စာနှစ်ယောက်စာပြန်တုတ်ပြန်နေရတာပေါ့
မြန်မာပြည်ဘက်ကအထောက်ထားဆရာတို့ရဲ့ခုခံခြေပါနိုင်ဖို့အတွက်အင်အားအနေနဲ့ပံ့ပိုးမှုပေးနိုင်တဲ့မြန်မာဘက်ကမီဒီယာတို့အစိုးရထုတ်ပြန်ကြေညာချက်တို့အစိုးရဘက်ကအထောက်ထားနဲ့ခေါ်ပြတာတို့အားနည်းတယ်ဆိုရင်တော့
မှန်ပါရှင့်အမှန်ပါလေခင်ဗျာကျွန်တော်တို့ဘက်ကစစချင်း transparency လုံးဝမရှိခဲ့ဘူး ကျွန်တော်တက်ရောက်တဲ့အနေနဲ့ပြောလို့ရှိရင်ဒီကုလသမဂ္ဂရဲ့ဖက်ဖိုင်းနေမရှင်းပေါ့ဗျာအဲ့ဒီဟာတွေနဲ့ဒီတန်တမန်တွေဒီနိုင်ငံတကာသတင်းမီဒီယာတွေပြည်တွင်းသတင်းတွေသွားခွင့်မပေးခဲ့တာဟာလုံးလုံးမားတယ်ဒါတောင်မှကျွန်တော်တို့ကကော်ဖီအန်နန်ကော်မရှင်အစည်းအခမ်းစာကယ်လို့
ကျွန်တော်တလောက်ပြောလို့ရတာအာနန်ကော်မရှင်ရဲ့အစည်းအခမ်းစာတော့သူတို့ကဖျားဖြစ်တယ်တရားမျှတမှုရှိတယ်လို့လက်ခံတယ်နောက်တစ်ခုကအဲ့လိုမြန်မာနိုင်ငံဘက်ကနိုင်ငံတကာစီးအောင်အဖြစ်မှန်ကိုဒါလာရောက်လေးလာခွင့်တို့ချင်းကခွင့်တို့ပြေဖို့အားနည်းသလိုတစ်ဖက်မှာလည်းပဲအမျိုးသားရေးအယူသီးရဲ့လူတွေအခုဆိုလို့ရှိရင်ပဲအဖျားပေါ်မှာဖျားပွဲမှာဘာသာကြားဈေးရောက်တာကိုရဲစဲစဲဖုန်ကြီးတချို့အားလုံ
ကျွန်တော်ကတော့ဒါအတီးပြုလို့မရသေးတဲ့တဲ့ထင်းပေါ့နော်ဘယ်လိုပြောရဲအခါမှာအဲ့ဒီလိုနိုင်ငံမျိုးမှာဘာသာရေးလိုလာခွင့်မရှိဘဲနဲ့ဗိုလ်ကျနဲ့အထရိုစီတီးဆိုတော့လုပ်နေတဲ့နိုင်ငံမှာငါတို့ဘယ်လိုလုပ်ပြီးတော့ရင်းနှီးမြှုပ်နှံမလဲဆိုတော့ဒါအတိတ်ရေးကြည့်တယ်အဲ့တော့တိုင်းပြည်ထဲမှာရှိတဲ့အခီခတ်တုံးတုံးလူတွေကသူတို့နိုင်ငံကြီးအာဏာတခုတည်းကြည့်ပြီးတော့အခုကျွန်တော် ဘူး အမုန်းတရားတွေဖြန့်ချိဖို့သူဒီလိုအကြီးကျယ်လုပ်တာ တကယ်တကယ်ကျတော့သူတို့လုပ်တဲ့လုပ်ရတဲ့အကြောင်းကျွန်တော်တို့ကကဘာပေါ်မှာအဆက်တကွဲအကျိုးနည်းဖြစ်ပြီးတော့အဲ့ဒီလူတက်ကြီးရွယ်ကိုဖုံးအဖိုးကြီးကိုရွှေကုံဖျားပေါ်မှာအနိုင်ကျင့်တဲ့ကိုတိလက်ရောက်လုပ်တယ်ဆိုတော့ဆွဆွဲချက်တွေကိုတက်ဆိုင်ရာနိုင်ငံတော်အစိုးရကလည်းဘာမှမလုပ်ရဲဘူးပေါ့နော်ဒါတရားဥပဒေဆိုမှမဟုတ်ဘူးလုံးဝမရှိဘူးလို့မြင်တဲ့အခါကျတော့ကျွန်တော်တို့နိုင်ငံမှာလာပြီးတော့ရင်းနှီးညွှန်းနှံမှုဆိုတာတော်တော်တုံ့နှုတ်เสียလို့ထင်သွားစေတယ်ပေါ့ဗျာဒါလုံးဝမကောင်းပါဘူ
းလူခွင့်ရေးရှင်နဲ့ဦးသိတဲ့ဦးကဦးကျော်စန္ဒာတွေ့ဆုံမြင်မြန်ထားတဲ့အပြည့်စုံကိုလာမဲ့ဗုဒ္ဓဦးနေညမြမရေတုံးသက်ချက်မှာနားဆင်နိုင်ပါတယ်ရှင်အခုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာကာလဝန်ယောဂမပြန့်ပွားအောင်ဆောင်ရွက်ချက်တွေကိုတင်ပြပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာကာလဝန်ယောဂအကြီးအကျယ်ပြန့်ပွားမသွားအောင်ကာကွယ်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ CWHO ကဝန်ယောဂကာကွယ်ဆေးအလုံးကြီး6သိန်းပေးပို့လိုက်ပါတယ်။ရီမင်းနိုင်ငံမှာဖြစ်ပွားနေတဲ့ကာလဝန်ယောဂဆိုးကြီးကိုလည်းဒီထက်မြင့်မြင့်ဆဆန်တုတ်ပြင်ဆောင်ရွက်နိုင်ခဲ့တဲ့ဆိုပြီး WHO ကအောက်တိုဘာလ3ပိုင်းမှာပြောဆိုခဲ့တာပါ။တက်ဂရစ်2030အရောက်မှာကာလဝင်ယောဂါကိုလုံးဝအဆုံးသတ်စေမဲ့လမ်းပြမြေပုံတစ်ခုကိုအစိုးရအဖွဲ့တွေလူမှုကူညီရေးအဖွဲ့အစည်းတွေအလှူရှင်တွေနဲ့ WHO တို့ပူးပေါင်းပြီးဒီပြီးခဲ့တဲ့အင်္ဂါနေ့ကကြေညာခဲ့ပါတယ်။ VOA သတင်းစာကာရိုဖီယဆန်သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြထားပါတယ်ရှင်
။ရီမင်နိုင်ငံမှာတောက်သုံးရေတန်းနဲ့အလုပ်ဖြစ်တဲ့ဆေးရုံစီကံတွေရှားပါလာပါတယ်။ရှိမနိုင်ငံတွင်းကလူပေါင်း8သိန်းတို့မှာကာလဝန်ယောဂါကူးစက်ခံရသလိုဒီနှစ်ကုန်ပိုင်းမှာသသန်းအထိတိုးလာဖို့ရှိတယ်လို့လည်းခန့်မှန်းနေကြတာပါ။ကမ္ဘာသမားကာလဝန်ယောဂါကြောင့်နှစ်စဉ်လူပေါင်း3သိန်းလောက်သက်ဆုံးရှုံးနေကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းမှာကာလဝန်ယောဂါဆိုကြီးဖြစ်လာမှာကိုကျန်းမာရေးလှုပ်သားတွေဆိုရင်နေပါတယ်။ကာလဝန်ယောဂါကို2039မှာအဆုံးသတ်ဖို့ WHO ကစီစဉ်ထားပါတယ်။ John Hopkins ဆီတက်ကတို့ကဒေါက်တာအာမက်အဒယ်ဂျာကအခုလိုပြောပါတယ်။
It's not possible to completely eliminate it from the planet the way we eliminated smallpox.
ကာလဝန်ယောဂါကိုရေကြောက်ယောဂါလို့ကမ္ဘာမှာလုံးဝအမြင့်ပြတ်သွားအောင်လုပ်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါပေမဲ့အမေရိကန်နဲ့မြောက်အမေရိကတစ်ဖက်မှာလို့ပဲဘင်္ဂလားဒေ့ရှ်နဲ့ရီမင်နိုင်ငံမှာကာလဝန်ယောဂါအဖြစ်နှဲသွားအောင်တော့လုပ်နိုင်ပါတယ်
။ကာလဝန်ယောဂါဟာဝမ်ပြဲဝမ်ရှော့ဖြစ်စေတဲ့ယောဂါပိုးချောင်ဖြစ်ပေါ်တာဖြစ်ပြီးရေချိုးရင်ငန်ရောနေတဲ့မြစ်တွေနဲ့ပင်လယ်ကမ်းရိုးတန်းတစ်လျှောက်မှာရှင်သန်ပေါက်ဖွားပါတယ်။ရေဆိုးတွေများတဲ့နေရာမိလစနစ်ကောင်းမရှိတဲ့နေရာတန်ရှင်းမှုမရှိတဲ့နေရာတွေမှာရှင်သန်ပေါက်ဖွားပါတယ်။ယောဂါပိုးကူးစက်ထားတဲ့အစာအသောက်တွေကိုစားတောက်မြားကကူးစက်ခံကြရတာပါ။အာဟာရချို့တဲ့တာကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်။ Save the Children အဖွဲ့က Jesse Hardness ကအခုလိုပြောပါတယ်
။ There's a cycle of illness and malnutrition.
ငါမချစ်တဲ့အာဟာရတက်ချို့တဲ့တာတွေကကလေးငယ်တွေမှာတွန်းတွက်နေရပါတယ်။ကလေးတွေစားတောက်ပြစ်မယ်၊ဝမ်းပြက်လို့ရေထဲခန်းချောက်မယ်၊ကိုယ်လေးချင်းချမယ်။နောက်တော့သူတို့အာဟာရချို့တဲ့သွားရင်ထပ်ပြီးတော့လည်းနေကောင်းပြဖို့ပုံကြီးများပါတယ်
။ဘသူမဆိုကာလဝန်ယောဂါဖြစ်နိုင်ပါတယ်။ဒါပေမဲ့ကလေးငယ်တွေနဲ့ကိုယ်ဆောင်အမျိုးသမီးတွေကပိုးပြီးတော့ဖြစ်လွယ်ပါတယ်။ခုချိန်မှာကာလဝန်ယောဂါကိုကုသဖို့အကုန်ကြတိမ်မများသေးပါဘူး။ Jesse Hardness ကအခုလိုပြောပါတယ
်။ It actually is really simple if you can catch it early and you can
ရောဆက်ဖြစ်လာပြီဆိုရင်ချိန်နဲ့တိတ်မဆိုးသေးတဲ့လူနာတွေကိုရေရက်ဖြည့်တင်းပေးတာမျိုးရိုးရိုးလေးနဲ့လုပ်ပေးနိုင်ပါတယ်။ဒါဆိုရင်ချိန်နဲ့ဆိုးလာမှာမဟုတ်တလို့ပဲပြင်းပြင်းထန်ထန်လဲကုသပေးဖို့မလိုပါဘူး။
ဒါပေမဲ့လေရေကြီးရေရှမ်းနေတဲ့နေရာတွေသဘာဝဘေးအန္တရာယ်တန်ခံရတဲ့နေရာတွေဒါမှမဟုတ်လေဒုက္ခတွေပြင်းနေတဲ့ခလုံးရေးစခန်းတွေမှာမိလာစနစ်ကောင်းအောင်လုပ်ဖို့မလွယ်ပါဘူး လူအညစ်အကြေးတွေကိုတန်ရှင်းစွာဆွတ်ပစ်လို့မရတဲ့အတွက်ကြောင့်သုသာချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေဟာဒုက္ခသည်တွေအတွက်မိလာနဲ့ရေသွားရေလာစနစ်ကောင်းလှုပ်ပေးဖို့ကြိုးပမ်းကြပါတယ်။ကမ္ဘာသဝန်းကလူပေါင်း1ဘီလီယံနီးပါးတို့မှာတန်ရှင်းတဲ့တောက်သုံးရည်တွေမရဘူးလို့ WHO ကပြောပါတယ်။ကာလဝန်ယောဂါကိုကာကွယ်ဆင်းနဲ့ဟန်သားနိုင်တယ်လို့စီးရတဲ့နိုင်ငံတွေမှာကာလဝန်ယောဂါမဖြစ်အောင်ကာကွယ်ဖို့ဆိုတာဟာရေသွားရေလာစနစ်ကောင်းရှိဖို့လိုအပ်ပါတယ်။ဒေါက်တာအမက်ရှ်ကပဲအခုလိုဆက်ပြောပါတယ်။
You have to think about what the enormous burden cholera
ဒီတိုင်းပြည်တွေကချိုးနိုင်ငံတွေဆိုရင်ဆင်းရဲတွေကမထွက်နိုင်ပဲပိတ်မိနေကြတာပါ။ဒီလိုဆင်းရဲမှုတွေဟာဖွံ့ဖြိုးတိုးတက်မှုတွေ၊မိလာစနစ်တွေနဲ့ကောင်းကောင်းပြုပြင်ယူလို့ရတဲ့အရာတွေဖြစ်ပါတယ်
။နိုင်ငံပေါင်း48နိုင်ငံမှာကာလဝါယောဂါဖြစ်ပွားနေပြီးကမ္ဘာမှာကာလဝါယောဂါအခြေအနေဆိုးလာမယ်လို့ WHO ကခန့်မှန်းထားတာပါ။ဒါကြောင့်လဲကမ္ဘာပေါ်မှာကာလဝန်ယောဂါပြောက်ကွယ်သွားဖို့ WHO အစိုးရအဖွဲ့တွေနဲ့လူမှုကူညီရေးအေဂျင်စီတို့ပူးပေါင်းပြီးတော့နည်းပြဟာအသင့်နဲ့ဆောင်ရွက်ဖို့အရေးတကြီးလိုအပ်နေတာလည်းဖြစ်ပါတယ်ရှင
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်ထင်ယူဆချက်တွေရင်ဖွင့်လာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတက်တာအမှတ်859ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bami@voanews.com ကိုမြန်မာပြည်မှာပေးဆောင်များအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်လက်ပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့အခြေအနေဘက်ကိုတလဲကြည့်ကြရအောင်ပါ။ကမ္ဘောဒီးယားနိုင်ငံမှာချင်းချမှုတွေတိုးလာနေတာကြောင့်အတိုက်အခံလွှတ်တော်အမတ်အများပြားဟာတိုင်းပြည်ကနေထွက်ခွာသွားနေကြပြီးဒီအခြေအနေတွေကပါတီကိုပျက်စီးစေမယ့်အကြောင်းလို့ပါတီခေါင်းဆောင်တွေကပြောပါတယ်။ကမ္ဘောဒီးယားကအတိုက်အခံနိုင်ငံရေးသမားတွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ David Wiley ဖနောင်းပင်မျိုးကနေပေးပို့တဲ့သတင်းကိုတော့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်
။ကမ္ဘောဒီးယားအတိုက်အခံလွှတ်တော်အမတ်ထက်ဝက်နီဘာဟာတိုင်းပြည်ကနေထွက်သွားနေကြသလိုတချို့လဲဖမ်းဆီးထောင်ချခံနေရပါတယ်။အဲ့ဒီတွေကအများစုဟာပါတီခေါင်းဆောင်ပိုင်းတွေဖြစ်တာကြောင့်ပါတီကိုဖျက်သိမ်းရမယ့်အခြေအနေဆိုင်နေပါတယ်။ဒီမိုကရေစီကိုကာကွယ်နိုင်ရေးတိုင်းပြည်တွင်းမှာဆက်လုပ်ဖို့မဖြစ်နိုင်တော့တဲ့အခြေအနေရောက်နေပြီလို့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ရဲ့ခေါင်းဆောင်လွှတ်တော်အမတ် Miss Musu Chua ကပြောပါတယ်။တိုင်းပြည်ထဲမှာဒီမိုကရေစီမရှိတော့ဘဲချင်းချောက်မှုနဲ့ဖမ်းဆီးမှုတွေပဲရှိတော့မယ်ဆိုရင်ဒီမိုကရေစီကိုကာကွယ်နိုင်ရေးအခြားနည်းလမ်းတွေရှာဖွေလုပ်သွားရလိမ့်မယ်လို့သူမကပြပလျှွက်တနေရာကနေပြောပါရယ်မစ်ဆိုချွာဟာ2014ဇူလိုင်လကအကျန်းဖက်ဆန္ဒပြပွဲတွေနဲ့ပတ်သက်လို့တာဝန်ရှိသူအဖြစ်အာနာဘယ်နီကဆွဆွဲခံရသူဖြစ်ပါရယ်တိုင်းပြည်ထဲမှာထောင်ချခံနေရတာတဲ့ဆိုင်ရင်ပြပကနေလှုပ်ရှားနေရတာကပိုပြီးထိရောက်နိုင်လိမ့်မယ်လို့ဆိုချွာကပြောပြီးကမ္ဘောဒီးယားအနာရပါတီခေါင်းဆောင်တွေအပေါ်နိုင်ငံတကာရဲ့ပြစ်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ကြဖို့သူကတောင်းဆိုထားပါတယ်။ CNRB ပါတီဥက္ကဋ္ဌခမ်ဆိုကကိုနိုင်ငံတော်ပုံကံမှုနဲ့ပြီးခဲ့တဲ့စက်တင်ဘာလတည်းဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာသူတို့ရဲ့ CNRB ပါတီကိုဖျက်သိမ်းပေးဖို့ကမ္ဘောဒီးယားလူငယ်ပါတီကတောင်းဆိုစွာတင်သွင်းထားပါတယ်။မကြသေးခင်ကအခြေတင်အငင်းပွားပွဲဥပဒေပြင်ဆင်ချက်တစ်ခုအရပါတီတစ်ခုခုကနိုင်ငံတော်လုံခြုံရေးကိုထိပါလာမယ်ဆိုရင်အဲ့ဒီပါတီကိုအစိုးရကဖျက်သိမ်းပိုင်ခွင့်ရှိတယ်လို့ဆိုပါတယ် CNRP ခေါင်းဆောင်ဆိုကအပေါ်ဆွဲထားတဲ့နိုင်ငံတော်ပုံကံမှုနဲ့ပတ်သက်လို့ဆက်လက်စုံစမ်းဖော်ထုတ်နေတယ်လို့ဝန်ကြီးချုပ်ဟွန်စင်ကအော်တိုဘာလာဇမ်းမှာတတိပေးခဲ့တာကြောင့်အတိုက်ခံလွှတ်တော်အမတ်တွေကိုနောက်ထပ်ဖမ်းဆီးလာနိုင်တယ်လို့ခန့်မှန်းနေကြတာပါဒါပေမဲ့ခမ်ဆိုကနဲ့ဆက်ဆက်နေသူတွေတဲကနောက်ထပ်ဖမ်းဖို့ဝရမ်းထုတ်ထားသူခုထိဘသူမှမရှိသေးဘူးလို့ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဆိုဖိကပြောပါတယ်တိုင်းပြည်ရဲ့ကြံနေသေးတဲ့ CNRP ပါတီခေါင်းဆောင်တွေကပါတီစည်းကမ်းထိန်းသိမ်းမှုစွန့်ချေးပြောတာကအမျိုးသမီးအမတ်ဆိုချူဟာတိုင်းပြည်ကထွက်မသွားခင်ကတည်းကအခြားအတိုက်ခံအမတ်22ဦးဟာလည်းနိုင်ငံခြားတိုင်းပြည်အသီးသီးကိုထွက်ခွာသွားကြပြီးကမ္ဘောဒီးယားနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အကြက်တဲတွေကိုနိုင်ငံတကာကပို့ပြီးနားလည်နိုင်အောင်လိုက်လံရှင်းပြဖို့ရှိကြောင်း VOA ကိုစွန့်ချေးကပြောပါတယ်
ကျွန်တော်တို့ကအန်ဒရယ်လို့သတ်မှတ်ထားတဲ့လိုင်းကိုကြော်လာပြီလို့ထင်ပါတယ်။ကမ္ဘောဒီးယားအနာဂတ်အတွက်တခြားရွေးစရာလမ်းကတော့ယူကောက်ပွဲပေါ်မှာမူတည်နေတာကျွန်တော်နားလဲပါတယ်။ဒီမိုကရေစီကိုကျင့်သားရအောင်လုပ်ရအောင်ပါပါ။ပြည်တွင်းနဲ့ဖြစ်နေတာတွေကလက်မခံနိုင်စရာတွေကြီးပါပဲ။အခုဖြစ်နေတဲ့နိုင်ငံရေးအခြေအနေဟာတိုင်းပြည်ဒီမိုကရေစီအတွက်အထူးစိုးရိမ်စရာကောင်းတယ်လို့ဆုံးဖြ
ကျွန်တော်တို့ကတော့ဒီနေ့ကိုအားလုံးကိုပြန်ပြီးတော့ကြားလိမ့်မယ်လို့သူကယုံကြည်ကြောင်းပြောပါတယ်။နိုင်ငံခြားဥထွက်သွားကြသူတွေထဲမှာစီအန်အာဘီပါတီဒုက္ခအပြင်ပါတီရဲ့ပြည်သူ့ဆန်ရေးလက်ထောက်နဲ့ပါတီလူငယ်အဖွဲ့ရဲ့ဥက္ကဋ္ဌနဲ့ဝန်ကြီးအောင်ဆန်ရဲ့ကိုရန်တော်တွေရဲ့ရဲနဲ့စော်ကားချင်းခံရတဲ့ဝါရင်ပါတီဝင်တွေပါဝင်ကြတာပါ။ဟွန်စင်ရဲ့ကမ္ဘောဒီးယားဆိုတ
ဆောင်တွေ နိုင်ငံခြားထွက်ပြီး ဟွန်ဆင်အပေါ်နိုင်ငံတကာဖိအားတွေတိုးလာအောင်လှုပ်ဆောင်နေကြပေမဲ့ ဟွန်ဆင်ကတော့ တရုတ်နိုင်ငံရဲ့ထောက်ခံအားပေးမှုအကြီးကျယ်ရနေတာကြောင့်အတိုက်ခံတွေရဲ့လုပ်ရက်ကိုဂရုစိုက်မှာမဟုတ်ဘူးလို့သုံးသပ်ပါတယ် CNRP ပါတီကောင်းဆောင်တွေအနေနဲ့ပြည်တွင်းကနေဟွန်ဆင်စန့်ကျင်ရေးလုပ်နေပေမဲ့ အစိုးရရဲ့ဖိနှိပ်မှုတွေကတော့အခုအချိန်မှာရှိနိုင်မှာမဟုတ်ဘူးလို့စရန်ကီယိုကပြောပါတယ် ရွေးကောက်ဝယ်ကျင်းပတဲ့အချိန်ရောက်လာရင် CNRP ပါတီဆိုတာရှိကောရှိနိုင်ပါအောင်မလားဆိုတာသူကသုံးသပ်နေကြပါခင်ဗျာ
ကိုညံဝင်းအောင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ နောက်တစ်နိုင်ကြာညာ9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ လိုင်းတိုမီတာ19025 30 90နဲ့လိုင်းလာမီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးဖို့လိုတဲ့တော်ရရှင်တွေနားဆင်လို့တဲ့တည်တဲ့ချင်းတွေတောင်းယူလို့ရဆိုရင်
အခုတော့တရင်အချင်းချက်ကိုမှတင်ပြထိုက်ကြညာပေးပါမယ်ရှင်။
American ပြည်တော်စု၊မစ္စဆီပီနဲ့အလာဘားမာတို့ကိုလေတံတို့တနာယီကီလိုမီတာ130နှုန်းရှိနဲ့အပူပိုင်းမုန်တိုင်းနှိပ်ဒီကနေ့တနင်္ဂနွေနေ့မှာဝင်ရောက်လာနေပြီလို့အမျိုးသား Hurricane Center ကပြောဆိုထားပါတယ်။ခန့်မှန်များအပြော့သွားမယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားပါတယ်။ Hurricane မုန်တိုင်းဖြစ်တဲ့မနေ့စနေနေ့ကလူးစီယားနာကမ်းရိုးတန်းမစ္စဆီပီမြစ်ဝါအနီးနဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့ Mississippi ပြည်နယ်ဘီလိုစီယားနီးတို့မှာနှစ်ကြိမ်ဝင်ရောက်ခဲ့ပြီလဲဖြစ်ပါတယ်။ Spain နိုင်ငံကနေခွဲထွက်ဖို့အတွက်ကာတလန်အစိုးရကတွန်းအားပေးနေတာကိုကန့်ကွက်တဲ့အနေနဲ့ကာတလိုးနီးယားဒေသခံတွင်ဘာစီလိုနာမြို့မှာဒီကနေ့တနင်္ဂနွေနေ့မှာဆူဝေးဆန္ဒပြခဲ့ပါတယ်။ နှုတ်ဆက်နေကြတာအတော်ကြာခဲ့ပြီလို့ဆန္ဒပြသူတို့ကပြင်သစ်သတင်းအေဂျင်စီကိုပြောပါတယ်။ဒီလူရုဆူဝေးမှုကြီးကိုတော့ဆန္ဒခံယူပွဲလုပ်ပြီးတပတ်အကြာမှာပြုလုပ်ခဲ့တာဖြစ်ပါတယ်။လူရုဆန္ဒခံယူပွဲကို Spain အစိုးရကတရားမဝင်ဘူးလို့ကြေညာထားတာဖြစ်ပါတယ်။ဆန္ဒခံယူပွဲအတွင်းမဲပေးသူ 90ရာခိုင်နှုန်းက Spain နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့မဲပေးခဲ့ကြတာဖြစ်ပေမဲ့မဲပေးနိုင်တဲ့သူဥယျာဉ်ရဲ့ထောက်ဝတ်တောင်မပြည့်ဘူးလို့လည်းပြောဆိုထားပါတယ်။ American ပြည်တော်စု Las Vegas မြို့ကလူ58ဦးသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဂီတဖျော်ဖြေပွဲပြစ်ခတ်မှုကြောင့်တုံ့လောက်ချောက်ချားခဲ့ရတဲ့ဒေသခံတွေလာရောက်လဲပတ်ကြတဲ့သူတွေနဲ့အတူရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒုတိယသမ္မတ Mike Pence မနစ်စနေနေ့ကလတ်စဗေးဂတ်ကိုရောက်ရှိသွားပါတယ်။အမေရိကန်ခေတ်သက်သမိုင်းမှာအသေးအပြောက်အများဆုံးလူစုလူဝေးတွင်ပြစ်ခတ်ခံရမှုအတွင်းသေဆုံးခဲ့ကြသူတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ဆူဝေးရောက်ရှိနေတဲ့လူစုကိုလည်းဒုသမ္မတကမိန့်ခွန်းပြောဆိုခဲ့ပါတယ်ရှင်။
တရင်တင်ချက်ကိုမှတ်တင်ထိုက်ကြညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမူကမှစမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူဗီယယ်အယ်လ်တာရေးဖြစ်ပါတယ်။ကျွန်မအားရှားဖောင်ပါ။ဒီညနေ့အစီအစဉ်ကိုတောင်းယူတင်ဆက်ပေးသွားတာပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ6:00နာရီခန့်ထိတရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.